မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာစီးပွားရေးနဲ့ဘဏ်လုပ်ငန်းဆိုင်ရာပြုပြင်ပြောင်းလဲရေးတွေဟာအဓိကဖြစ်ပြီးမြန်မာနိုင်ငံအနေနဲ့လုပ်ငန်းဆိုင်ရာကျွမ်းကျင်မှုပိုင်းအားနည်းချက်တွေအများကြီးရှိနေသေးတယ်လို့နိုင်ငံတော်သမ္မတရဲ့စီးပွားရေးဆိုင်ရာအကြံပေးပညာရှင်ဒေါက်တာဦးစောဦးကပြောပါတယ်။မကြသေးခင်ကမှသမ္မတအကြံပေးတူအဖြစ်ခန့်အပ်ခံရတဲ့ဦးစောဦးကိုဝါရှင်တန် DC VOA ရုံးချုပ်မှာကျွန်တော်တွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာအခုလက်ရှိကတော့ပြုပြင်ပြောင်းလဲမှုတွေကိုဦးတည်ပြီးသွားနေတယ်။အထူးသဖြင့်ဦးစောဦးတို့အခုနောက်ပိုင်းမှာတာဝန်ယူရတဲ့အကြောင်းကဗဏ္ဍာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေပေါ့နော
်။
အဲ့တော့ဗဏ္ဍာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေမှာဘလို့အပိုင်းဉာဏ်မှာအဓိကပြုပြင်ပြောင်းလဲမှုတွေလုပ်နေတယ်လဲဆိုတာကိုအချင်းချင်းပြီးအရင်ရှင်းပြပါလား
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ဒီဗဏ္ဍာရေးကဏ္ဍမှာဒီနိုင်ငံတကာအဖွဲ့အစည်းကြီးတွေဖြစ်တဲ့ဒီကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရမုံငွေဖွဲ့နဲ့နောက်ပြီးတော့အာရှဖွံ့ဖြိုးမှုဘဏ်နေနဲ့အတူပူပေါင်းပြီးတော့သူတို့ရဲ့ဒီပူပေါင်းကူညီမှုเนี่ยပေါ့เนาะကျွန်တော်တို့ရဲ့ဗဏ္ဍာရေးပြည်ပြင်ပြောင်းလဲမှုအစီအစဉ်တွေကိုစတင်ဆောင်ရွက်နေပါတယ်အဲ့တော့အရင်ဆုံးကတော့ဘာကိုစပြီးဆောင်ရွက်ရလဲဆိုတော့ကျွန်တော်တို့ဗဏ္ဍာရေးစနစ်မှာဘာအားနည်းချက်တွေရှိနေတယ်လဲဘာလက်ဟမ်းတွေရှိနေတယ်လဲဆိုတဲ့ဟာကိုစမ်းစစ်တဲ့ကိစ္စပေါ့เนาะဒါကတော့ဒီကမ္ဘာ့ဘဏ်ကနေဦးဆောင်ပြီးတော့ဒီအပြည်ပြည်ဆိုင်ရာငွေကြေးရမုံငွေဖွဲ့ကော ADB ကောနောက်ပြီးတော့ဒီကအမေရိကန်အစိုးရရဲ့ဒီ Treasury Department ကပါဝင်ပြီးတော့ကူပေးခဲ့တဲ့အစီအစဉ်တစ်ခုရှိပါတယ်။အဲ့ဒါက PFAR လို့ခေါ်ပါတယ်။ဒီ Public Expenditure Feasibility Public Expenditure and Financial Accountability ပေါ့နော်။ ဆိုတာကကျွန်တော်တို့ရဲ့ဒီပြည်သူ့ဘာသာစီမံခန့်ခွဲမှုမှာဘလောက်ထိတာဝန်ခံမှုရှိသလဲဆိုတာကိုစစ်စစ်တဲ့ကိစ္စပေါ့
။
ဝင်နေမြင်သာမှုရှိသလဲဆိုတဲ့ဟာအဲ့ဒါကစစ်စစ်မှုပြီးသွားပါပြီ။ဆိုတော့အဲ့ဒီစစ်စစ်ချက်အရာကျွန်တော်တို့ဟာဒီပြည်ပြောင်းလဲရေးအစီအစဉ်တွေကိုပို့ပြီးတော့နှီးပြူဟာတွေကိုစပြီးတော့ရေးဆွဲပြီးတော့ဆောင်ရွက်တဲ့အပိုင်းရှိပါတယ်။အခုကတော့ဒီ Public Financial Management ဆိုတဲ့ဒီ PFA ပြီးမှ PFM နဲ့အခုစပြီးတော့လုပ်နေပါတယ်။ဒါကတော့အဓိကတော့ဒီဌာနဆိုင်ရာတော်တော်များများကိုဒီဗဏ္ဍာရေးစီမံခန့်ခွဲမှုအားကောင်းအောင်ဒီသင်တန်းတွေပေးတယ်အတွေ့အကြုံတွေဖလှယ်စေတယ်နောက်ပြီးတော့အချင်းချင်းပူးပေါင်းဆောင်ရွက်မှုရအောင်ဆောင်ရွက်ပေးတဲ့အစီအစဉ်မှာ
ဟုတ်ဖြတ်မရမယ်ဆိုရင်တော့ဒီဒီကြတဲ့နှစ်တော်ကြာအတွင်းမှာကမြန်မာနိုင်ငံကဒီအာဏာရှင်စနစ်နဲ့ဘိုးချုပ်ကင်မှုအောက်မှာဌာနဆိုင်ရာတွေရောဗဏ္ဍာရေးစနစ်ဆိုတာတွေရောပွင့်လင်းမြင်သာမှုမရှိဘဲနဲ့အလားတူပဲပွင့်လင်းမြင်သာမှုမရှိတဲ့အပြင်ကိုနိုင်ငံတကာစနစ်တွေနဲ့လည်းကင်းကွာနေတော့ဒီလိုအခြေအနေတွေကိုနိုင်ငံတကာကနေပြောပြည်တွင်းမှာဖြစ်နေတဲ့အခြေအနေတွေကိုတိတိကျကျသိအောင်နိုင်ငံတကာကနေပူးပေါင်းဆောင်ရွက်နိုင်အောင်ဒီအချက်ကိုပြန်ပြီးတည်ထောင်ယူရတယ်ဆိုတဲ့သဘောပေါ့အ
ဲ့ဒီသဘောပါပဲအဲ့တော့အဲ့ဒီဟာတွေကိုကျွန်တော်တို့မလုပ်နိုင်ဘူးဆိုရင်တော့အခုနပြောတဲ့နိုင်ငံတကာအဖွဲ့အစည်းတွေကဘာမှကျွန်တော်တို့ထိတိရောက်ကူညီနိုင်မှာမဟုတ်ပါဘူး။အဲ့တော့အဲ့ဒီမတိုင်ခင်ကကျွန်တော်တို့လုပ်ခဲ့ရတဲ့ကိစ္စတခုရှိပါ။ဒါအမှန်တမ်းမှအရေးကြီးတဲ့ကိစ္စပါ။ဒီပြည်တွင်းမှာလည်းကျွန်တော်တို့တော်တော်လေးပြောကြဆိုကြဆွေးနွေးကြတဲ့ကိစ္စရှိပါ။အဲ့ဒါကဘာလဲဆိုကျွန်တော်တို့မှာနိုင်ငံတကာချင်းငွေတွေအများကြီးအကျွေးတင်နေတဲ့ပြဿနာပေါ့နော်။အဲ့ဒါကကျွန်တော်တို့ဒီစီးပွားရေးပြည်ထောင်ခတ်သတ်မှတ်ချက်ဆောင်ရွက်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့အရေးခင်ဆိုရကလည်းဒီကျွေးမီတွေကိုမပေးနိုင်မင်းနဲ့ရှိခဲ့တယ်။တချို့ကျွေးမီတွေကိုမပေးခဲ့တာလည်းရှိသလိုတချို့ပေးခြင်းရသားနဲ့တောင်မှကျွန်တော်တို့ဒီအမေရိကန်ဘန်နီကနေတစင်ဖြတ်တဲ့အခါမှာဖြတ်လို့မရတဲ့တချို့မပေးခဲ့ရတဲ့ပြဿနာတွေရှိခဲ့တယ်။အဲ့တော့ကျွေးမီတွေကတော်တော်တင်းနေတယ်ဗျ
။စုစုပေါင်းဒေါ်လာ8တန်ပေါင်း890ကျော
်။မကောက်ဘူးခင်ဗျ။မကောက်ခင်ဗျ။ကျွန်တော်တို့စုစုပေါင်းဆိုဒေါ်လာ7တန်7ဘီလီယံလောက်ရှိပါတယ်အဲ့တော့7ဘီလီယံဆိုပြီးတော့အခုဒီပြည်တွင်းမှာခေါင်းစဉ်တက်ပြီးပြောကြရဲဆိုတဲ့ဟာကအကောင့်မဟုတ်ဘူးခင်ဗျာဒါကျွန်တော်တို့တင်တဲ့အကျွေးကျွန်တော်တို့တင်နေတဲ့အကျွေးက7ဘီလီယံလောက်ရှိတယ်7ဘီလီယံလောက်ကိုကျွန်တော်တို့ကဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့တခြားပြည်ပဆိုင်ရာငွေကြေးဟိုဘဏ်တွေနဲ့ပုဂ္ဂလိကဘဏ်တွေနဲ့လုပ်တော့မယ်ဆိုရင်ကျွန်တော်တို့အကျွေးတင်နေဘာမှဆက်လုပ်လို့မရအောင်အဲ့တော့အဲ့တင်နေတဲ့အကျွေးကိုအရင်ဆုံးပြေလည်အောင်အရင်ပြန်ဆက
်ဟိုရှင်းအောင်နည်းနည်းထပ်ပြောရမယ်ဆိုလို့ရှိရင်ပြီးခဲ့တဲ့ရက်ပိုင်းတွေကဟိုပြဿနာတစ်ခုအနေနဲ့ပေါ့နော်ပြောစရာအနေနဲ့ပေါ့ကမြန်မာနိုင်ငံအစိုးရအနေနဲ့ကမ္ဘာ့ဘဏ်အပါအဝင်နိုင်ငံတခြားကိုတင်နေတဲ့ဒေါ်လာတန်ပေါင်း890ကျော်ကိုရှော့ပစ်ဖို့အရေးမှာ
အဲ
ဒီကြားထဲမှာတော့ဦးစောဦးတို့အပြင်ဘက်မှာပြင်သစ်မှာသွားပြီးတော့ညှိနှိုင်းပြီးတော့
ဟိ
ုဂျပန်အစိုးရနေဝင်ပြီးတော့ဂျားခံရှော့ပစ်လိုက်တာရှိရတယ
်ဂ
ျားခံရှော့ပစ်လိုက်ပြီးတော့မှအခုအကျွေးသစ်တွေရတယ်ပေါ့နော်နိုင်ငံတကာထောက်ခံမှုအဲ့တော့အဲ့နေရာမှာဟိုနည်းနည်းအမြင်ထင်မှားပြီးတော့ဟိုပြောကြဆိုကြတဲ့အကြောင်းတွေရှိခဲ့တယ်အဲ့ဒါကဘာလဲဆိုတော့ဒီမြန်မာနိုင်ငံမှာတင်နေတဲ့အကျွေးတွေကိုရှော့ပစ်ဖို့အရေးမှာဟိုပြင်ပမှာရှိတဲ့ဘဏ်အကောင့်၅ခုမှာရှိနေတဲ
့
ဟို7ဘီလီယံကနေရှော့ပစ်လို့ရမလားဆိုတဲ့အခြေအနေမျိုးဒါမျိုးဆွေးနွေးခဲ့တာရောရှိလား
အဲ့ဒီဟာမျိုးဆွေးနွေးခဲ့တာလုံးဝမရှိဘူးခင်ဗျအဓိကကတော့ကျွန်တော်တို့ ကျွေးမြီကနှစ်ပိုင်းရှိတယ်ခင်ဗျ။တစ်ပိုင်းကအစိုးရတွေကိုတင်တဲ့ကျွေးအဲ့ဒါကစကုနာပြောတဲ့17ဘီလီယံကျော်ရှိတယ်။အဲနောက်ပြီးတော့ကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းကိုဟိုတင်တဲ့ကျွေးကခုနပြောတဲ့ကမ္ဘာပံကိုတင်တဲ့ကျွေးကတန်း890ရှိတယ်။အာရှဟိုဖွံ့ဖြိုးမှုပံကိုတင်တဲ့ကျွေးက900နီးပါးလောက်ရှိတယ်။ဆိုတော့အဲ့ဒီဟာတွေကိုတင်ဆိုတော့အဲ့မှာကဘယ်လိုဖြစ်လဲဆိုတော့ဒီကျွေးမြီကိုရှော်ပစ်ဖို့ဆိုတဲ့ကိစ္စကိုဆွေးနွေးတဲ့အခါမှာဒီကမ္ဘာပံတို့အာရှဖွံ့ဖြိုးမှုပံတို့ကအရင်သွားလုပ်လို့မရအောင်ဒါပေမဲ့နိုင်ငံတကာတခြားအစိုးရတွေနဲ့ကအရင်ဆုံးညှိရတယ်။ဘာကြောင့်ညှိရလဲဆိုတော့အစိုးရတွေကကျွန်တော်တို့ကျွေးမြီကိုရှော်ပစ်ပေးလို့ရတယ
်။
ဒီဟိုကမ္ဘာပံနဲ့ ADB ကရှော်ပစ်ပေးလို့မရအောင်သူကပြန်ငိုးဆက်ဆိုတော့ကျွန်တော်တို့ဘယ်လိုလုပ်ခဲ့ရလဲဆိုတော့အဲ့တော့ဒီခုနပြောတဲ့ Paris Club မှာသွားပြီးညှိခဲ့ရတဲ့ကိစ္စအဲ့ဒါပဲ။အဲ့တော့ Paris Club မှာညှိခဲ့ရတဲ့ပုံစံမှာသူတို့အရေးကြီးတဲ့လိုအပ်ချက်က3ချက်ရှိတယ်။နံပါတ်1တစ်ချက်ကကျွန်တော်တို့မှာတိကျမှန်ကန်တဲ့ပြည်ပြန်ပြောင်းလဲရေးအစီအစဉ်တစ်ခုရှိရမယ်။အဲ့တော့ကြောင့်မို့ကျွန်တော်တို့အဲ့ဒီ Paris Club နဲ့မဆွေးနွေးခင်မှာကျွန်တော်တို့ FESR လို့ခေါ်တဲ့ဒီစီးပွားရေးပြည်ပြန်ပြောင်းလဲမှုမူပေါင်းကိုကျွန်တော်တို့အရင်ဆုံးချမှတ်ပြီးဒီလိုမူပေါင်းနဲ့သွားမယ်ဆိုရက်ဟာကျွန်တော်တို့အစိုးရကနေဂတိကဝတ်ပြုပြီးတော့ Donor Conference မှာကျွန်တော်တို့ကြေညာခဲ့ရတာပေါ့နော်။အဲ့ဒါနံပါတ်1။နံပါတ်2ကကျွန်တော်တို့မှာဒီနိုင်ငံအပြည်ပြည်ဆိုင်ရာငွေကြေးရမုံငွေဖွဲ့ IMF ကနေပြီးတော့သတ်မှတ်ထားတဲ့စဉ်ကြမ်းမှုတွေကိုကျွန်တော်လိုက်နာနိုင်ရမယ်ဆိုတဲ့ဟာရှိတယ်เนาะအဲ့တော့အဲ့ဒီလိုက်နာနိုင်ရမယ်ဆိုတဲ့ဟာမှာသူတို့ခေါ်တဲ့ staff monitor program ဆိုတဲ့ဟာတခြားနိုင်ငံတွေမှာဆိုရင်3နှစ်လောက်လိုရတယ်ကျွန်တော်တို့ကတော့တစ်နှစ်နဲ့ပြီးသွားတာပေါ့เนาะအဲနောက်ဆုံးကတော့ကျွန်တော်တို့မှာဒီစုံတစ်ခုသောအတိုင်းအတာအဖြစ်ဒီချင်းငွေကိုပြန်ဆက်မဲ့ဒီအာဒါဂျီအာနေချက်တွေကိုသူတို့တွက်ချက်တဲ့ဟာရှိတယ်ဒါလည်း IMF ကပဲလုပ်ပါတယ်အဲ့တော့အဲ့အချက်၃ချက်နဲ့ပြည့်စုံပြီဆိုတော့မှကျွန်တော်တို့ကဒီပြင်သစ်ဒီပါရီကလပ်မှာသွားပြီးတော့ကျွေးမီရှော့ပစ်ကိုဆွေးနွေးရတယ်သူတို့ကကျွေးမီရှော့ပစ်ပြီလို့သူတို့ဆုံးဖြတ်တော့မှကျွန်တော်တို့ကအဲ့ဒီခုနပြောတဲ့တခြားနိုင်ငံအသီးသီးကနေပြီးတော့ကျွန်တော်တို့ကိုကျွေးမီရှော့ပစ်လိုက်ပြီးတော့ကျွေးမီအစ်စ်ကိုစနိုင်တဲ့နိုင်ငံတစ်ခုအနေနဲ့သတ်မှတ်လိုက်တယ်အဲ့တော့မှလည်းဒီကမ္ဘာပံတို့ဒီဘီဘီဟိုဘီဘီဆိုင်ငွေကြေးရမုံငွေဖွဲ့တို့အာရှဖွံ့ဖြိုးမှုဘဏ်တို့ကစပြီးလုပ်နိုင်တယ်။အဲ့မှာပဲတစ်ချိန်တည်းမှာပဲကမ္ဘာပံကကျွန်တော်တို့ဒီဘက်ပြင်သစ်မှာစိုင်းထိုးနေတဲ့အချိန်မှာကမ္ဘာပံကစောင့်နေရတယ်။အဲ့တော့ဒီမှာပြီးသွားပြီဆိုရင်လည်းဟိုဘက်မှာဒီကျွန်တော်တို့ကမ္ဘာပံရှိတဲ့အကျွေးကိုရှော်ပစ်ဖို့ဆိုရင်ဟာဖြစ်လာ။အဲ့ကမ္ဘာပံအကျွေးကကျွန်တော်တို့ဘယ်လိုရှော်ရလဲဆိုတော့ဒီဂျပန်စီကနေပြီးတော့ကျွန်တော်တို့အကျွေးအစ်စ်ကိုယူလိုက်တယ်။ကမ္ဘာပံကိုကျွန်တော်တို့ပေးလိုက်တယ်။အဲ့ဂျပန်နိုင်ငံကရတဲ့အကျွေးဟာဒီကမ္ဘာပံကိုရှော်ပြင်းရမယ့်အတိုးထဲတော်မှာပို့ပြီးနည်းတဲ့အတိုးနှုံးသက်သာတဲ့ကြွေးဖြစ်တယ်ဆိုတော့ဒါဘာမှပြဿနာမရှိဘူး။အဲ့ဒါနဲ့ကျွန်တော်တို့ကအခုနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကောနိုင်ငံကြားအစိုးရအသီးသီးနဲ့ပါပြန်ပြီးတော့လက်တွေ့လုပ်ငန်းတွေကိုစနိုင်တဲ့အနေအထားရောက်သွားတယ်ဗျ။အဲ့တော့အဲ့ဒီအနေကိစ္စတွေမှာကျွန်တော်တို့ခုနကပြောတဲ့အခုပြည်တွင်းမှာဖြစ်နေတဲ့ကောလာဟလတွေနဲ့ကျွန်တော်တစ်ခါမှဆွေးနွေးခဲ့ရတဲ့အတွေ့အကြုံမျိုးကျွန်တော်ကိုယ်တိုင်ဒီ Paris Club မှာသွားပြီးတော့ဝင်ပြီးတော့ဆွေးနွေးပေးခဲ့ရတာရှိပါတယ်အဲ့တော့အဲ့ဒီအနေအထားမှာကျွန်တော်တို့ဒီကိစ္စဟာမတက်လာခဲ့ပါဘူး
ဟုတ်ကဲ့အဲ့တော့ဟိုဒီအကြောင်းအသာထားပြီးတော့အစောဥစုံပြောတယ်ဟိုဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေနဲ့နိုင်ငံတကာဘောနော်ဟိုအသေးချာဂရိပြုနိုင်အောင်အတွက်မြန်မာနိုင်ငံကနေပြီးတော့စီးပွားရေးပြည်ပြန်ပြောင်းလဲမှုအခြေခံတွေကိုတင်ပြရတယ်ဆိုတော့စီးပွားရေးပြည်ပြန်ပြောင်းလဲမှုအခြေခံဆိုတာတွေကိုကျွန်တော်တို့ပြောတာပြောနေတယ်အဓိကအဖြစ်တမန်လူနားလေအောင်ဆိုရင်ဘာတွေလဲဆိုတာတစ်ချက်လေးပြောပြပါလား
အဓိကကတော့ဈေးနှုန်းတွေပေါ့ဗျာဈေးနှုန်းတွေတည်ငြိမ်အောင်ကျွန်တော်တို့ဘယ်လိုလုပ်မလဲဆိုရဲဟာအရေးကြီးဆုံးအဲ့မှာကုန်ဈေးနှုန်းတွေရှိတယ်ဥပမာအဖြစ်ဒီငွေကြေးဈေးကွက်ကိုကြည့်မယ်ဆိုရင်အတိုးနှုန်းဆိုရဲဟာလည်းဈေးနှုန်းတစ်မျိုးပဲပေါ့နော်ဒါဘန်နေရလုတ်တဲ့အတိုးနှုန်းတွေနောက်ပြီးတော့ဒီငွေလှမ်းနှုန်းဆိုရဲဒါပြည်မနဲ့ကုန်သွယ်ရေးမှာလုတ်တဲ့ဟာတွေအာငွေလှမ်းနှုန်းတွေဒီဟာတွေအားလုံးတည်ငြိမ်အောင်လုပ်ရတယ်အဲ့နေရာမှာကျွန်တော်တို့ဒီဒါကိုပေါ့နော်ဒီဝိုင်းပြီးတော့ဒီအကျိန်နဲ့ဆွေးနွေးကြတဲ့ကိစ္စကငွေလဲနှုန်းကမြင့်နေတယ်တို့နှိမ့်နေတယ်တို့ကျွန်တော်တို့ဒီရှိပွားရေးရှုထောင့်ဒီပြော်ပါပေါ့ policy ရှုထောင့်အနေကြည့်ရင်တော့ငွေလဲနှုန်းကတည်ငြိမ်နေဖို့လိုတာတည်ငြိမ်နေမှပဲအပြင်ကလုတ်တဲ့ကုန်သွယ်ရေးတွေကလည်းအဲ3လလောက်ကြိုးပြီးတော့ကျွန်တော်တို့ ਨੇ ချိတ်ဆက်တာရှိတယ်ပြီးရင်အဲ့3လအတွင်းမှာလည်းငွေလဲနှုန်းကတည်ငြိမ်နေမှသူ့ရဲ့တွက်ချက်မှုတွေအားလုံးမှတ်အဲ့တော့ဒီကျွန်တော်တို့စီကပို့ကုန်လုပ်တဲ့လူတွေကလည်းဒီတိုင်းပဲပေါ့နော်ပို့ကုန်လုပ်တဲ့လူတွေနောက်မှာဆိုရင်ဥမာအဖြစ်ထုတ်လုပ်တဲ့လူတွေလေသမားတွေနော်တောင်သူတွေရှိကြတယ်ဒါဒီအားလုံးရဲ့တွက်ချက်မှုမှာပါသူတို့ကစူးစမ်းပန်းစားနဲ့လှုပ်ချင်တယ်သူတို့အကျိုးမြတ်ဒီအားလုံးကိုတွက်ထားတယ်အဲ့ချိန်မှာကျွန်တော်တို့ငွေလှမ်းနှုန်းကမတည်မငြိမ်နေဖြစ်တယ်ဆိုရင်သူတို့တွက်ချက်မှုတွေအားလုံးမှားပြီးတော့သူတို့လုပ်ငန်းတွေအားလုံးပြတ်ဖို့ရှိအဲ့တော့နိုင်ငံ အဆိုးအဝါတစ်ခုရဲ့အဓိကတာဝန်ကခုနပြောတဲ့ဈေးနှုန်းတွေအားလုံးတည်ငြိမ်အောင်လုပ်တာအဲ့တော့ကျွန်တော်တို့ကြည်ကြည်ဟိုပါပေါ့ပညာရှင်စကားနဲ့ပြောရင်တော့ macro economic stability macro စီးပွားရေးဝန်ကြီးတည်ငြိမ်မှုရှိအောင်လုပ်ရည်ဒါအဓိကဈေးနှုန်းတွေတည်ငြိမ်မှုပ
ါဒါဆိုလို့ရှိရင်အဆိုးရလို့ပြောရမှာတဲ့ဗဟိုဗန်လို့ပြောလို့မရဘူးလားဒီနိုင်ငံမှာဆိုရင်အဓိကအားဖြင့်ကတော့ဒီလိုဈေးနှုန်းတွေငွေကြေးဖောင်းပွားမှုတောင်းတာနောက်အတိုးနှုန်းကိစ္စတွေဟာအစိုးရကလုပ်တယ်ဆိုတာတွေဗဟိုဗန်ကလုပ်တာပဲ
ဟုတ်ပါဘူးအ
ဲ့တော့မြန်မာနိုင်ငံရဲ့ဗဟိုဗန်အနေနဲ့ရောဟိုပြီးခဲ့တဲ့လပိုင်းမှာတော့ဗဟိုဗန်ဟာအစိုးရရဲ့နဲ့တီးခြားလွတ်လပ်တဲ့ဟာဖြစ်ရမယ်ဆိုပြီးဥပဒေပြောင်းညာတန်းညာနဲ့ဖြစ်လာတယ်ဟုတ
်ကဲ
့မကြသေးခင်ကပဲထူးဆန်းဆန်းဒီဒုတိယဥက္ကဋ္ဌနှုတ်ထွက်လို့နှုတ်ထွက်ဝင်ပေးလိုက်တယ်ဆိုတာလည်းကြားတယ်ဆိုတော့
အဲ
ဗဟိုဗန်ရဲ့အခြေအနေရောဘယ်လိုရှိလဲ
ဗဟိုဗန်ရဲ့ဥပဒေကမတန်မှတော်တော်ကိုအားကောင်းပြီးတော့ကျွန်တော်တို့ဘိုဟိုဗန်ကိုတီးခြားရပ်တည်နိုင်တဲ့အခွင့်အလမ်းတွေအများကြီးပေးထားတယ်အထူးသဖြင့်ကျွန်တော်တို့ဒီသားကိုဒီဘက်ကဒီအစိုးရတာဝန်ရှိတဲ့အပိုင်းကဒါကိုလမ်းဖွင့်ပေးသလိုပါလီမန်ကလည်းဒီကိစ္စကိုပြည်သူ့လွှတ်တော်ကလည်းဒါကိုပေါ့နော်တည်တည်ချာချာနဲ့ဘိုဟိုဗန်ကိုတီးတန့်ရပ်တည်တဲ့ဒီလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့ရပ်တည်နိုင်အောင်သူတို့ဒီဥပဒေကြောင်းလမ်းအရအခိုင်အမာပြဋ္ဌာန်းပေးထားတာပေါ့နော်အဲ့တော့အခုဘိုဟိုဗန်ထဲမှာတာဝန်ယူဆောင်ရွက်တဲ့လူတွေအားလုံးကလည်းတကယ်ထိတ်တန်းကျွန်တော်တို့ရှိမှာဆိုရင်တော့စီးပွားရေးပညာရေးပိုင်းဆိုင်ရာမှာထိတ်တန်းတာဝန်ယူနိုင်တဲ့ပုံစံတွေဖြစ်နေတယ်ဆိုတော့ဘိုးဘာဟာရှေ့ဆက်မှာခုနပြောတဲ့ဈေးနှုန်းတွေတည်ငြိမ်တဲ့ကိစ္စကိုဦးစားပေးပြီးလုပ်သွားမယ်လို့ကျွန်တော်တို့ဒါမျှော်လင့်ထားတာပေါ့နော်အဲ့တော့ဒီကြားထဲမှာကတော့ဒီစကူမကူကာလာမှာတော့ဘန္နာရေးနယ်ခွန်ဝင်းကြီးဌာနရဲ့ခန့်ကဏ္ဍအရေးကြီးသေးတာပေါ့။ဘာကြောင့်လဲဆိုတော့သူတို့ဒီတချို့သော policy တွေတချို့သောအမိန့်အာဏာတွေကိုချမှတ်နိုင်သေးတဲ့အခွင့်အလမ်းရှိနေတဲ့ခါကျတော့ဒီ policy တွေမှာလည်းမှန်ကန်မှုအရေးကြီးတယ်ဒီကြားထဲမှာသူတို့ရဲ့ policy တွေမှန်ကန်တော့မှခုနပြောတဲ့ဈေးနှုန်းတည်ငြိမ်မှုကရပြီးတော့ကျွန်တော်တို့မှာအားလုံးပေါ့နော်ဒီဈေးကွက်ထဲမှာအားလုံးရှင်သန်လှုပ်ရှားနိုင်တဲ့အခွင့်အလမ်းတွေရလာမှာဖြစ်ပါတ
ယ်မြန်မာနိုင်ငံတော်သမ္မတရဲ့စီးပွားရေးဆိုင်ရာအကြံပေးဒေါက်တာဦးစောဦးကိုတွေ့ဆုံမေးမြန်းထားတာပါကျွန်တော်တန်းလွင်ထောက်ပါခင်ဗျာ